မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည်နှစ်ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line 2 meter 19 25တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို message မျက်မှုနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါသမ္မတထရမ့်ဟာသူ့မှာအပြစ်မရှိဘူးလို့အထက်လူတွေကဆုံးဖြတ်ပြီးခဲ့တဲ့ပေါ်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ပြောဆိုမှာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးတည်အဖြစ်ဆရာဖအကြီးကဒုတိယဗိုလ်ချုပ်ကြီးစိုးထုတ်ကိုခန့်ထားဖို့သမ္မတဦးဝင်းမြင့်ကပြည်ထောင်စုလွှတ်တော်မှာတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံတွင်မှာသေဆုံးသူ960ကျော်နဲ့ကမ္ဘာတဝန်းကူးစက်သူက28000ကျော်သွားပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းဆက်သွယ်မင်းမြတ်ချက်တဲ့သတင်းလှော်တွေထဲမှာတော့မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်တန်တရာလူနာနဲ့စောင့်ကြည့်လူနာတွေပေါ်ကုသစစ်ဆေးမှုတွေကြောင့်အခုလိုသိကြရမှာပါ
ကျမတို့စံတရားလူနာနေတာ2ယောက်ပဲရှိပါတယ်မင်းပြားနဲ့နတ်မတူနဲ့မင်းပြားလူနာနဲ့အဲဝေဘာရီမှာရှိတဲ့ဖိုင်တာရလွှဲတဲ့လူနာပြန်စံပယ်ရတော့ထိုင်းမှာရှိတဲ့ reference set ကိုပေးပို့တာ၄ရက်နေတာပေးပို့တ
ာဟိုကုဆတ်ရောကတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်သလိုတရုတ်နိုင်ငံသားတွေဝင်ထွက်များတဲ့စီးပွားရေးဆောင်ရှိရာကဒေသခံတွေကတော့ကိုရိုနာဗိုင်းရပ်စ်ပိုးအန္တရာယ်ကိုစိုးရိမ်နေကြပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ685သန်းလိုအပ်တဲ့အကြောင်းကြေညာလိုက်ပါတယ်။အမေရိကန်သမ္မတကိုတရားစွဲထားတဲ့ကိစ္စမှာသမ္မတမှာအပြစ်မရှိဘူးလို့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်တဲ့ဆိုတော့သတင်းတွေမတိုင်ခင်အခုရင်းဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။သမ္မတဒေါ်နယ်ထရမ့်မှာအပြစ်မရှိတဲ့အကြောင်းအထက်လွှတ်တော်ကဗိုလ်ဒူးနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာသမ္မတကအင်ဖြူရောကနေပထမဆုံးတုံ့ပြန်ပြောဆိုဖို့ရှိပါတယ်။သူ့မှာအပြစ်မရှိတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ငံပိုင်းတွေအတွင်းမှာပဲအခုလိုစကားပြောမဲ့အစီအစဉ်ကိုသမ္မတက Twitter မှာကြေညာတာပါလုံခြံတရားစွဲဆိုမှုအပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမ္မတက Twitter မှာရေးပါတယ်သမ္မတပေါ်ဆွဆွဲထားတဲ့စွဲချက်နှစ်ခုလည်းကအာဏာအလွဲသုံးစားလုပ်မှုအတွက်ထောက်ခံမဲ့48မဲကန့်ကွက်မဲ52မဲနဲ့အပြစ်မရှိဘူးလို့ထက်လွတ်တော်ကဆုံးဖြတ်ပါတယ်ဒီထောက်ခံမဲတွေထဲမှာယူတာပြည်နယ် Republican ထက်လွတ်တော်မှ Mitt Romney ရဲ့ထောက်ခံမဲလည်းပါတာကြောင့်Republican သမ္မတကိုတရားစွဲဆိုမှုမှာထောက်ခံမဲ့ပေးတဲ့ပထမဆုံး Republican အထက်လူတော်မှဖြစ်သွားပါတယ်။အခုလိုထောက်ခံမဲ့ပေးခဲ့တဲ့အတွက်သမ္မတ Trump ကသူ့ကိုအပြင်းထန်ထိုးနှက်တိုက်ခိုက်မယ်ဆိုတာသူသိပေမဲ့သမ္မတ Trump မှာအပြစ်မရှိဘူးလို့ပြောဖို့သူ့ရဲ့အသိစိတ်ကလက်မခံဘူးလို့ Mr. Romney ကပြောပါတယ်။ကွန်ကရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တာနှောက်ယှက်တယ်ဆိုတဲ့စွဲချက်ကိုတော့ထောက်ခံမဲ့48မဲ၊ကန့်ကွက်မဲ53မဲနဲ့အပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့တာပါ။သမ္မတမှာအပြစ်ရှိကြောင်းဆုံးဖြတ်ဖို့အထက်လူတော်အမတ်တရားရဲက၃ပုံ၂ပုံရဲ့ထောက်ခံမဲ့လိုအပ်တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ဟာ1995ခုနှစ်ထဲကဆိုရင်ပြည်တွင်းအကြမ်းဖက်ဝါဒတွေကြောင့်တေဆုံမှုအများဆုံးဖြစ်တယ်လို့ FBI အကြီးအကဲကပြောကြားလိုက်ပါတယ်။2019ခုနှစ်အတွင်းမြင့်တက်လာနေတဲ့တိုက်ခိုက်မှုအရေအတွက်ကြောင့်ပြည်တွင်းမှာအကြမ်းဖက်ဝါဒတွေနဲ့အမုန်းတရားအခြေခံသူတွေရဲ့တိုက်ခိုက်မှုရန်ဆက်ရှိနေစေဆိုတာကိုမိမောင်းထိုးပြနေတယ်လို့ FBI ညွှန်ကြားရေးမှူးကအောက်လွှတ်တော်တရားရေးကော်မတီကြားနာပွဲမှာပြောကြားသွားတာဖြစ်ပါတယ်။လူမျိုးဘာသာကွဲပြားမှုကြောင့်တိုက်ခိုက်မှုတွေကိုနှိမ်နှင်းဖို့ FBI ကဦးစားပေးလုပ်နေတယ်လို့လည်းသူကပြောပါတယ်။အမေရိကန်မှာလူမျိုးကြီးစိုးရေးဝါဒတွေနဲ့ပြည်တွင်းကအကြမ်းဖက်ဝါဒဆွဲရှိသူတွေရဲ့တိုက်ခိုက်မှုတွေအခုနှစ်ပိုင်းတွေအတွင်းမှာမြင့်တက်လာနေပါတယ်။ FBI ရဲ့စာရင်းအရ2019ခုနှစ်အတွင်းပြည်တွင်းအကြမ်းဖက်ဝါဒတွေရဲ့တီးခြားတိုက်ခိုက်မှု5ခုကြောင့်သေဆုံးသူ39ယောက်ရှိပါတယ်။2018ခုနှစ်တုန်းကအလားတူတိုက်ခိုက်မှုကြောင့်သေဆုံးသူက4ယောက်ပဲရှိခဲ့တာပါ။ပြီးခဲ့တဲ့နှစ်အတွင်းအများဆုံးသေဆုံးခဲ့တာကတော့ August လတုန်းက Texas ပြည်နယ် El Paso မြို့မှာအသက်22နှစ်အရွယ်လူပြူကြီးဆိုးရေးဝါဒီတယောက်ရဲ့ပြစ်ခတ်မှုကြောင့်လက်တင်နယ်ဘွား22ယောက်သေဆုံးပြီးတော့24ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ်။ April လတုန်းကလည်း California ပြည်နယ်ပေါ်ဝဲမြို့မှာလူပြူအစွန်းရောက်တယောက်ကဂျူးဘာသာရေးအဆောက်အဦးနဲ့ဝင်ရောက်ပြစ်ခတ်မှုကြောင့်တယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်ပိုင်းနိုင်ငံတကာအကြမ်းဖက်ဝါဒနှိမ်နင်းရေးအပေါ်နှစ်ပေါင်းများစွာအာရုံစိုက်လုပ်ခဲ့တာပါ။ဒါပေမဲ့ IS စစ်သွေးကြွတွေလိုနိုင်ငံတကာအကြမ်းဖက်ဝါဒီတွေရဲ့လုံရမျိုးတွေကိုအတူယူတိုက်ခိုက်တဲ့ပြည်တွင်းအကြမ်းဖက်ဝါဒီတွေများလာနေတာဖြစ်ပါတယ်။ဒါကြောင့် FBI ကပြည်တွင်းမှာအကြမ်းဖက်ဝါဒကိုတိုက်ဖြိုက်နိုင်ဖို့အခုနှစ်ပိုင်းတွင်မှာပို့ပြီးတော့အားထုတ်ဆောင်ရွက်လာတာဖြစ်ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာပြည်တွင်းအကြမ်းဖက်ဝါဒဆွဲရှိသူကြောင့်အများဆုံးသေဆုံးခဲ့တာကတော့1995ခုနှစ်တုန်းကအိုကလာဟာမားမြို့မှာဘုံးခွဲမှုဖြစ်ပါတယ်။အဲဒီတုန်းက168ယောက်သေဆုံးခဲ့တယ်လို့680ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်
။တနင်္လာနေ့ကလုပ်တဲ့ Iowa Caucus အကြိုရွေးကောက်ပွဲမှာအခြေအနေမကောင်းခဲ့တဲ့ဒုသမ္မတဟောင်း Joe Biden က အခုရလဟာတိတ်ကိုစိတ်သက်စရာကောင်းတဲ့ရလလို့ပြောပေမဲ့သူထွက်မှာတော့မဟုတ်ဘူးလို့ပြောပါတယ်ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းကိုရွေးချယ်မဲ့အကျိုးရွေးကောက်ပွဲတွေထဲမှာပထမဆုံးဖြစ်တဲ့အိုင်အိုဝါအကျိုးရွေးကောက်ပွဲရဲ့မဲယုံအရေအတွက်86ရာခိုင်နှုန်းကိုရွေးတွက်ပြီးချိန်မှာအင်ဒီယားနားပြည်နယ်ဆောက်ဘန်းမျိုးတော်ဝန်ဟောင်းဖီဘူတီဂျက်နဲ့ဗမွန်အထက်လွှတ်တော်မတ်ဘာနီဆန်ဒါစ်တို့ကအပြိုင်ဖြစ်နေပါတယ်မက်ဆာချူးဆက်ထက်လွှတ်တော်မတ်ဘဲလစ်ဇဘက်ဝါရန်ကတတိယလိုက်နေပြီးတော့သူတို့နောက်နံပါတ်၄နေရာမှာမှအထူးသမ္မတဟောင်းဂျိုးဘိုက်တန်ရှိနေတာပါမင်နီဆိုတာပြည်နယ်ထက်လွှတ်တော်မတ်အေမီကလိုဘူချာကမစ္စတာဘိုက်တန်နောက်မှာရှိနေပါတယ်အိုင်ဝါမှာရလာမကောင်းခဲ့တဲ့ပေါ်ဟန်ဆောင်ဖုံးကွယ်မှာမဟုတ်ဘူးလို့နယူးဟမ်ရှဲပြည်နယ်မဲဆွယ်ဘက်တစ်ခုအတွင်းမစ္စတာဘိုက်တန်ကပြောပါတယ်နယူးဟမ်ရှဲပြည်နယ်မှာတော့နောက်သတင်းပတ်ကြာရင် primary အကြိုရွေးကောက်ပွဲလုပ်မှာပါလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုကောင်းကောင်းအနိုင်ယူနိုင်မဲ့ဒီမိုကရက်ပါတီသမ္မတလောင်းကိုရွေးချယ်နေတာမှာအခုအိုင်ဝါရလာတွေအကြပါတီတွင်းမှာနိုင်ငံရေးအယူအဆပိုင်းတိတိတတ်တာကွဲပြားနေတာကိုပြနေပါတယ်
အမေရိကန်မှာရောက်ရှိနေတဲ့ဗင်နီဇွဲလာတိုက်ခိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုနဲ့သမ္မတဒေါ်နယ်ထရမ့်တို့ပုံထုံးနေတော့ကအင်ပီရိုမှာတွေ့ဆုံခဲ့ကြပါတယ်။ကြားဖြတ်သမ္မတအဖြစ်အမေရိကန်ကအတိအမှတ်ပြုထားတဲ့ဂွိုက်ဒိုနေရပြန်သွားရင်ထိခိုက်အောင်မလုပ်ဖို့လဲဗင်နီဇွဲလာကိုအမေရိကန်အစိုးရကသတိပေးပါတယ်။အခုလိုမျိုးဟွမ်ဂွိုက်ဒိုကိုအင်ပီရိုမှာသမ္မတထရမ့်ခေါ်တွေ့တာဟာဗင်နီဇွဲလာနိုင်ငံနဲ့ပြဿနာဖြစ်အောင်လုပ်တာလို့ဗင်နီဇွဲလာသမ္မတမဒူရိုကရုပ်မြင်သံကြားပေါ်ကနေပြောကြားခဲ့ပါတယ
်။ Yo le tendí la mano a Trump varias veces.Y él cree que porque uno quiere diálogo
es una muestra de debilidad. အချင်းတော်တော်များများသူကန့်ကန့်ခဲ့ပေမဲ့လက်မခံခဲ့ပါဘူး။ပြောညံ့လို့ဆွေးနွေးကြတာလို့ Trump ကထင်ပါတယ်။အမှန်ကတော့ Donald Trump ဟာ American နဲ့ Venezuela ကြားမှာအကြီးအကျယ်ပဋိပက္ခဖြစ်အောင်လုပ်နေတယ်ဆိုတာ American ပြည်သူတွေသိအောင်ပြောချင်ပါတယ်။ကိုဂုံတိတ်ခါနဲ့ကိုအေးအေးချမ်းချမ်းနေထိုင်နေတဲ့ Venezuela ပြည်သူတွေအပေါ်အကျဉ်းပြတ်တရားမဝင်ဂျားဝင်ဆွတ်နေတဲ့ Donald Trump ရဲ့မူဝါဒတွေကိုကန့်ကွက်ကြဖို့ American တွေကိုတိုက်တွန်းပါတယ်လို့ Venezuela သမ္မတ Nicolas Maduro ကတနိုင်ငံလုံးကိုပြောကြားတဲ့ရုပ်သံမင်းကွန်းထဲမှာပြောသွားတာပါ။ Venezuela နိုင်ငံမှာ2018ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Maduro ကဒုတိယအကြိမ်ထပ်မံအနိုင်ရခဲ့ပြီးတဲ့နောက်မှာအတိုက်အခံဂွိုက်ဒိုကလည်းစင်ပြိုင်သမ္မတအဖြစ်သူ့ကိုယ်သူကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတော်တော်များများကလည်းဂွိုက်ဒိုကိုကြားဖြတ်သမ္မတအဖြစ်နဲ့လက်ခံထားပါတယ်။မဒူရိုကိုဖြုတ်ချရေးမှထောက်ခံမှုရအောင်လို့ဟွမ်ဂွိုက်ဒိုကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်ပြည်ထောင်ဝန်ကြီးတွေအဖြစ်ဒုတိယဗိုလ်ချုပ်ကြီးစိုးထုတ်ကိုခန့်ထားဖို့သမ္မတဦးမြင့်ကအကြောင်းကြားထားတယ်လို့ပြည်တော်စုလူတော်ရထုပညာတခုမှာဖော်ပြထားပါတယ်။အရင်ပြည်ထောင်ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုမူလစစ်ဖက်တာဝန်တွေပြန်ထမ်းဆောင်ခွင့်ပြုလိုက်တယ်လို့ဖေဖော်ဝါရီလ4ရက်နေ့စွဲနဲ့သမရဦးဝင်းမြင့်ရဲ့အမိန့်ထွက်ခဲ့ပြီး၂ရက်ကြာမှာအခုလိုဝန်ကြီးသည့်အဖြစ်ခံထားဖို့ရထားတဲ့သူကိုပြည်တော်စုလူတော်ကိုပေးပို့လိုက်တာပါ။2008ဖွဲ့စည်းပုံအရတပ်မတော်ကာကွယ်ရေးဦးစီးချုပ်ကရွေးချယ်ပြီးသမရစီကိုအမိစင်းပေးပို့နိုင်တဲ့ဝန်ကြီးဌာန၃ခုရဲ့ဝန်ကြီးတွေထဲမှာပြည်ထောင်ရေးလည်းအပါအဝင်ဖြစ်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကရွေးချယ်ပေးတဲ့သူကိုခံထားဖို့သမရကပြည်တော်စုလူတော်ကိုပေးပို့အကြောင်းကြားရတာပါ။ကွယ်လွန်သူပုံမှုချုပ်လွန်မောင်ရဲ့တားဖြစ်သူဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ဟာတပ်မတော်စစ်ဖက်ရေးရာလူမျိုးရေးတပ်ဖွဲ့ဆရာဖအကြီးအကဲဖြစ်2016ခုနှစ်ကခံထားခံခဲ့ရသူပါအသက်60နှစ်ပါရှိပြီဖြစ်ပြီးစစ်တပ်ကသူအပတ်စဉ်64ဆင်းဖြစ်ပါတယ်ပုံမှုချုပ်လွန်မောင်ဟာနာဖစစ်ဆိုးရလက်ထက်အတွင်းမှုနှစ်ဒုတိယဗိုလ်ချုပ်ကြီးတင်ဦးအပါအဝင်တခြားအဆင့်မြင့်စစ်ဖက်အရာရှိကြီးတွေ2001ခုနှစ်ကရဟရင်ပြတ်ကျတဲ့အထက်မှာပါပြီးကွယ်လွန်သွားခဲ့တာဖြစ်ပါတယ်အငြင်းစားယူတော့မယ်လို့သတင်းထွက်ထားတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့2016ခုနှစ်ကတည်းကပြည်ထရေးဝင်ကြီးအဖြစ်ခံထားခံခဲ့ရသူပါ။သူဟာနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါက်ဆန်းစုတီရဲ့ပြည်တွင်းခီးစဉ်တွေမှာအမြဲလိုအတူလိုက်ပါလိရှိခဲ့သူဖြစ်ပါတယ
်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်83ယောက်သေဆုံးခဲ့တဲ့အတွက်ဒီကနေ့ကြာသပတေးနေ့မှာသေဆုံးသူဟာ963ယောက်ရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ပိုးကူးဆက်နေသူတွေကလည်း28,018 ယောက်ရှိပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်အောင်လို့တရုတ်နိုင်ငံတွေကဒေသတွေမှာခီးသွွာလာမှုတွေကိုပိတ်ပင်ထားသလိုကျောင်းတွေလုပ်ငန်းတွေကိုလည်းဆက်ပိတ်ထားပါတယ်။အမေရိကန်နဲ့မြန်မာအပါအဝင်နိုင်ငံတော်တော်များများကတရုတ်ကလာတဲ့ခီးသည်တွေကိုတားမြစ်ကန့်သတ်နေပါတယ်။ယောဂပိုးစတင်ပြန့်နှံ့တဲ့ဝူဟန်မြို့ကနေအမေရိကန်350လောက်ဟာလေယာဉ်နှစ်ဆင်းနဲ့ပုတ်ထူးနေကပြန်လည်ထွက်ခွာလာခဲ့ကြပါတယ်။သူတို့ကိုကယ်လီဖိုးနီးယားပြည်နယ်ထဲမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုမှာတည်ကြားထားပြီးတော့စောင့်ကြည့်မှာဖြစ်ပါတယ်။ ဒီကနေ့ကြာသပတေးနေ့မှာလည်းအမေရိကန်တွေပါလာတဲ့လေယာဉ်တွေတရုတ်ကနေဆက်ရောက်လာဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောကြားထားပါတယ်။အမေရိကန်လေကြောင်းလိုင်းတွေဖြစ်တဲ့ American Airlines နဲ့ United Airlines လေကြောင်းလိုင်းတွေကတော့ဟောင်ကောင်ကိုပြန်တန်းတဲ့ခီးစဉ်တွေကိုယာယီရပ်ထားတယ်လို့ဗုဒ္ဓဟူးနေ့တုန်းကကြေညာပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှတီးခြားခွဲထားပြီးစောင့်ကြည့်နေတဲ့အပျော်စီးဇိမ်ခံသင်္ဘောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူနောက်ထပ်ဆက်ရောက်တွေ့ရှိတယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ခီးစဉ်နဲ့အမှုရမ်းစုစုပေါင်း3,900ပါလာတဲ့ Diamond Princess သင်္ဘောကြီးပေါ်မှာပိုးကူးဆက်သူအယောက်20ရှိသွားပါပြီ။တစ်ချိန်တည်းမှာပဲထိုင်ဝမ်ကနိုင်ငံတကာဇိမ်ခံသင်္ဘောအလုံးကိုထိုင်ဝမ်စိတ်ကွမ်းတွေမှာကန့်ကွက်ခွင့်မပြုဘူးလို့ဒီကနေ့ကြေညာခဲ့ပါတယ်။
ရုပ်အင်ဂျီမျိုးကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်လာမဲ့အရေးတားဆီးဖို့ကြိုးစားတဲ့အနေနဲ့ပြည်ပတန်တမန်အသစ်တွေနိုင်ငံတွင်းဝင်ရောက်ခင်ပိတ်ပင်လိုက်ပါတယ်။ပြည်ပတန်ယုံတွေကိုမျိုးကိုရီးယားဆူရကတန်တမန်ဆက်သွယ်ရေးစာတစောင်ပေးပို့ပြီးတော့ဒီကိစ္စကိုအကြောင်းကြားခဲ့တာလို့မျိုးကိုရီးယားနိုင်ငံဆိုင်ရာရုရှားတန်ယုံက Twitter နဲ့ Facebook တို့မှာရေးထားပါတယ်။တန်တမန်တွေနိုင်ငံတွင်းဝင်ထွက်ခွင့်တားမြစ်လိုက်တယ်လို့တန်ဝန်ထမ်းအသစ်တွေဝင်ရောက်ခွင့်ကိုလည်းပိတ်ပင်လိုက်တယ်လို့ရုရှားတန်ယုံက Facebook ပေါ်မှာအင်္ဂါနေ့ကရေးထားပါတယ်။
ဟောင်ကောင်မှာလည်းဒီအပျော်စီးဇိမ်ခံတင်မောကြီးပေါ်ပါလာသူအလုံးကိုဒုတိယနေ့အဖြစ်ဆက်ပြီးတော့တရားခွဲထားပြီးတော့တင်မောပေါ်ပါလာသူတွေကိုကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ရောဂါဖြစ်မဖြစ်စောင့်ကြည့်စစ်ဆေးနေပါတယ်။ခီးတဲ့နဲ့တင်မောမှုရမ်းတွေတယောက်ကိုမှကန့်စင်ခွင့်မပေးဘဲစစ်ဆေးနေတာပါ။ World Dream တင်မောကုမ္ပဏီပိုင်း Kitech ဇိမ်ခံတင်မောကြီးပေါ်ပါလာသူ1800လောက်မှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူမရှိပေမဲ့33ယောက်မှအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာတွေတွေ့ရပြီးတော့၃ယောက်ကိုဆေးရုံမှတရားခွဲပြီးကုသပေးနေရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်။ဂျာတာပြည်နှင့်ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းလွှာလေးစက်တိုက်နာဆင်ရပါမယ်။မြန်မာနိုင်ငံမှာ novel coronavirus တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ4ဦးရှိနေပြီးတန်တရားလူနာ2ဦးကိုတော့မင်းပြဆေးရုံနဲ့နမ်တူမြို့နယ်ပြည်သူဆေးရုံမှာတိကျစီကုသစောင့်ကြည့်ပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ novel coronavirus ကူးစက်ခံထားရသူမြန်မာနိုင်ငံမှာတော့အခုချိန်ထိမရှိသေးပါဘူး။ဒါပေမဲ့ဒီရောဂါပိုးနဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရသူ4ဦးနဲ့တန်တရားလူနာ2ဦးတော့ရှိပါတယ်။တန်တရားလူနာ2ဦးကိုတရားထားရှိကုသပေးနေပြီးအဲ့ဒီတဲကမင်းပြကလူနာရဲ့ရောဂါရှိမရှိအဖြစ်ကိုသိရဖို့စောင့်နေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကျမတို့တန်တရားလူနာနေတာ2ယောက်ပဲရှိပါတယ်မင်းပြားနဲ့နတ်မတူနဲ့မင်းပြားလူနာနဲ့အဲဝေဘာရီမှာရှိတဲ့ဖိုင်တာရလွှဲတဲ့လူနာရစံပယ်ရတော့ထိုင်းမှာရှိတဲ့ reference set ကိုပေးပို့တာ၄ရက်နေတာပေးပို့တယ်ဆိုတော့ဒီနေ့အဖြစ်တရားဖို့အတွက်ဒါစောင့်နေပါတော့နောက်တစ်ခါတန်တရားလူနာတယောက်ဖြစ်တဲ့နတ်မတူအသက်45နှစ်အရွယ်အမျိုးသားနဲ့မနေ့ကရန်ကုန်ကလေးဆွေမှာတက်တဲ့သားမီး2ယောက်အဲ့ဒါတော့ပေးပို့ဖို့လုပ်နေပါတယ်
novel coronavirus နဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရတဲ့လူနာတွေက၄ဦးမှာရောဂါပိုးမရှိကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့ကညပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ကျိုင်းတုံပြည်သူဆေးရုံကအသက်1နှစ်2လအရွယ်ကလေးငယ်ဝေဘာကီအထူးကုဆေးရုံကအသက်15နှစ်အရွယ်ထိုင်ဝမ်ကလေးငယ်လွိုင်းကော်ပြည်သူဆေးရုံကြီးကအသက်2နှစ်2လအရွယ်ကလေးငယ်နဲ့နေပြီးတော့ဂရင်တထောင်ဆန့်ပြည်သူဆေးရုံကြီးကအသက်29နှစ်အရွယ်တရုတ်နိုင်ငံသားတို့မှာ novel coronavirus ရောဂါပိုးမရှိကြောင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့သူတို့လေးဦးစလုံးကိုဆေးရုံကမစင်ခိုင်းသေးပဲလိုအပ်တဲ့ကုသမှုတွေလှုပ်ဆောင်ပေးအောင်မယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။တန်တရားလူနာ2ဦး၊စောင့်ကြည့်လူနာ8ဦး။စောင့်ကြည့်လူနာ8ဦးထဲမှာ4ဦးကမနေ့ကနိုင်ကလေးဖြစ်သွားပြီပေါ့နော်။ဒါပေမဲ့4ဦးကတော့ဆေးရုံမစင်သေးပါဘူး။ကျမတို့ကတက်စ်လုပ်တယ်ဆိုတာကကုသမှုပိုင်းတက်စာလို့ရှိရင်တနည်းအားဖြင့်သူ positive လား positive ဆိုရင်ဆက်လုပ်စရာတွေရှိတယ်။ negative ဆိုရင်လည်းသူတက်စိတ်ရရတယ်။ဒါမဲ့လို့သူမှာအေးပတ်တိုင်းလက္ခဏာတွေရှိတယ်၊သူမှာအာသီးရောင်းတယ်၊တခြားချမ်းသာအကြောင်းရင်းတွေရှိတယ်ဆိုဒါကြီးကုသပေးရအောင်မှဖြစ်ပါတယ်။အဲ့တော့အခါကျဒီ4ယောက်ကတော့ဆေးရုံကကုသမစင်သေးပါဘူး။
ကျန်းရှိနေသေးတဲ့လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုလည်းထိုင်းနိုင်ငံမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲကံကိုပေးပို့ဖို့စီစဉ်နေတယ်လို့ဆိုပါတယ်။ပြည်သူတွေအနေနဲ့ဒီရောဂါကိုချုပ်တင်ကာကွယ်နိုင်မှုအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုပြီးမိမိကိုယ်ကိုကိုယ်ခံအားကောင်းစားတောက်နေထိုင်ဖို့နဲ့ချောင်းဆိုးနှာချေရင်ပါးစပ်အုပ်ဖို့အပြင်လက်ကိုစနစ်တကျမကြာခဏဆေးပေးဖို့လိုပြီးလူထုတတ်တဲ့နေရာတွေကိုရှောင်ကျဉ်ဖို့ကိုလည်းလမ်းညွှန်ထားပါတယ်။
မဆူဆူသတင်းပေးပို့ခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားဖြစ်ပွဲစောင့်ကြည့်လူနာအနည်းငယ်ရှိပေမဲ့ရောဂါပိုးကူးစက်ခံရတယ်ဆိုတဲ့အတည်ပြုချက်ရထားတဲ့လူနာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းတရုတ်စီးပွားရေးလုပ်ငန်းတွေရှိတဲ့နေရာမှာတရုတ်နိုင်ငံသားတွေဝင်ထွက်သွားလာမှုနဲ့ပတ်သက်လို့သက်ဆိုင်ရာဒေသခံတွေကစိုးရိမ်နေကြပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်မှာရှိတဲ့မြန်မာရန်စီကုမ္ပဏီက တရုတ်နိုင်ငံသားတဦးဒီယောဂာနဲ့သေဆုံးတယ်ဆိုတဲ့သတင်းတွေဖြစ်နေလို့ဒေသခံတွေစိုးရိမ်ကြပေမဲ့ဒီသတင်းကမမှန်ဘူးလို့အစိုးရတာဝန်ရှိသူတဦးကညင်းဆိုထားပါတယ်။စကိုင်းတိုင်းတွင်ဒေသခံတွေရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းစာလင်းကြီးမြို့နယ်မှာကျေးနီစီမံကိန်းလုပ်နေတဲ့မြန်မာရန်စီကုမ္ပဏီမှာတရုတ်နိုင်ငံသားအများပြားလာရောက်လုပ်ကိုင်နေကြပြီးသူတို့နဲ့ပတ်သက်တဲ့အချက်အလက်တွေအထူးသဖြင့်သူတို့ရဲ့ကျန်းမာရေးအခြေအနေကိုဒေသခံတွေကမသိကြတဲ့အတွက်စိုးရိမ်မှုတွေတိုးနေတာပါ။အဲ့ဒီအချိန်မှာပဲသူတို့ရဲ့စခန်းသုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တန်တရားနဲ့စောင့်ကြည့်ခံရတဲ့တရုတ်နိုင်ငံသားတွေရှိနေပြီးအဲ့ဒီအထက်ကတအူးသိဆုံးတဲ့ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်မြန်မာအလုပ်သမားတွေကအလုံးမစင်ရဲပဲပြဿနာကြီးကြီးထွားလာခဲ့တာဖြစ်ပါတယ်။စကိုင်းတိုင်းလူမှုရေးဝန်ကြီးဒေါက်တာဇော်ဝင်းကတော့ဒီသတင်းဟာမမှန်ကန်ကြောင်းနဲ့မမှန်သတင်းလွှင့်သူကိုအရေးယူဖို့လှုံ့ဆော်နေရလို့ပြောပါတယ
်။လုံးဝမဟုတ်ဘူးကျွန်တော်တို့မင်းညမှာစစ်ပြီးကြံလာတာရှိတယ်က34ရောက်ကိုအကုန်စစ်တယ်စီပါလည်းမရှိဘူးဘာမှလည်းမရှိဘူးတော့သူကပြီးခဲ့တဲ့7ရက်ကလည်းဝန်ခံကပြန်လာတာမဟုတ်ဘူးသူတို့စက်မှန်ရေးကောင်းပါတယ်လုံးလုံးမသိပါဘူးမမှန်မှန်သတင်းထုတ်ပြန်တဲ့လူတွေကိုအရေးကြီးမယ်ဆိုပြီးတော့ပြီးခဲ့လိုက်တော့လိုက်နေတယ်
တရုတ်နိုင်ငံသားသိဆုံးခဲ့တဲ့ဆိုတဲ့သတင်းကြားသိခဲ့ရကြောင်းမြန်မာရန်စီကုမ္ပဏီမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမား300လောက်ဟာအလုံးမစင်းပဲဒီသတင်းကိုအမှန်တိုင်းထုတ်ပြန်ပေးဖို့ကုမ္ပဏီကိုတောင်းဆိုခဲ့ရပါဒါကြောင့်ဒီနေ့ဖေဖော်ဝါရီ6ရက်မနက်မှာအလုပ်ရှင်အလုပ်သမားအစည်းအဝေးလုပ်ခဲ့ရဖြစ်ပြီးတိုင်းကျန်းမာရေးအဖွဲ့ပါတဲ့ဘေးအန္တရာယ်ကင်းရှင်းရေးကော်မတီကိုဖွဲ့စည်းလိုက်တာပါစိုးရိမ်နေတဲ့အလုပ်သမားတွေအလုပ်ပြန်စင်းနိုင်အောင်တောင်းအန်ယူပေးဖို့ကုမ္ပဏီကိုတောင်းဆိုခဲ့ရလို့အလုပ်သမားခေါင်းဆောင်ကိုဝင်းထေကပြောပါတယ်
အဲ့ကောင်ကြီးဖွဲ့စည်းတာတော့အကျန်းဖွဲ့စည်းသွားပြီဆိုတော့ဒါပေမဲ့ဝန်ထမ်းတွေကလက်ရှိအခြေအနေမှာဒီသမန်းကိုမော်ရောက်စစ်စစ်ကြံနာဖြစ်နေပြီးတော့သမန်းကိုစစ်ကြံလို့မော်ရောက်ရေးဆိုတော့ဒီနိုင်ကြတာတော့မရှိတော့ဘူး။သူတို့ကြောင့်ကြောင့်ဖြစ်နေတဲ့လက်ရှိတရားကြံနာမျိုးဖြစ်ရှိသေးဖို့ကျွန်တော်လည်းတောင်းဆိုလိုတယ်
တရုတ်နိုင်ငံသား2ဦးဟာလည်းကိုရိုနာဗိုင်းရပ်စ်တန်တရားနဲ့ရန်ကုန်ဝေဘာကီအထူးကုဆေးရုံမှာစောင့်ကြည့်ခံခဲ့ရတာကြောင့်ပြည်တွင်းမှာတရုတ်နိုင်ငံသားတွေဝင်ထွက်သွားလာနေတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။အထူးသဖြင့်ကချင်ရှမ်းနဲ့စကိုင်းတိုင်းမှာတရုတ်နိုင်ငံသားတွေအရေးအတွက်ဘလောက်များများဝင်ရောက်နေလဲဆိုတဲ့အပေါ်မှာမေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။စကိုင်းတိုင်းအတွင်းကမြန်မာတရုတ်အကျိုးတူစီးပွားရေးလုပ်ငန်းတွေမှာတရုတ်နိုင်ငံသားဘလောက်ရှိသလဲဆိုတာစကိုင်းတိုင်းအစိုးရကိုမေးမြန်းခဲ့ပေမဲ့စည်ရင်းအတိအကျမသိရကြောင်းစကိုင်းတိုင်းရင်းမပင်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်အောင်မေရီကပြောပါတယ်တရုတ်နို
င်ငံသားစကိုင်းတိုင်းမှာကဆရဲဆိုင်ချင်းရောဝမ်ပေါင်းရောရန်စီရောတရုတ်နိုင်ငံသားဘယ်လောက်ရှိတယ်။နော်ကျမကိုသိရင်ပြတာဆိုပြီးတော့အစည်းအဝေးမှာတရုတ်ဝင်တောင်းနေကြ။အခုချိန်ဒီကျမကိုမသိဘူးမသိတော့ကျမတို့ကမသိနိုင်ဘူးကြ။ရာစီရောမကြဘူးထောင်ကြီးရှိနိုင်တယ်ကြ
။ပြင်းထန်အဆုတ်ရောင်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်ပြည်မှာအများဆုံးကူးစက်နေပြီးအခြားနိုင်ငံပေါင်း20ကျော်အပါအဝင်ကူးစက်ခံရသူစုစုပေါင်း 28,000 ကျော်လာပါပြီ။သေဆုံးသူကတော့တရုတ်တနိုင်ငံထဲမှာ960ကျော်နေပြီဖြစ်ပါတယ်။
ကိုစောထက်ပြောပြသွားတာပါရှင်။ကမ္ဘာနဲ့တဝန်အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်ပွားနေတဲ့နိုင်ငံတွေမှာဒီဗိုင်းရပ်စ်ကိုထိန်းချုပ်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ685သန်းလိုအပ်တဲ့အကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာလူပေါင်း900လောက်သေဆုံးခဲ့ပြီးလူပေါင်း 28,000 လောက်ရောဂါကူးစက်ခံနေရချိန်မှာပဲအခုလိုကြေညာလိုက်တာပါ။တခြားနိုင်ငံပေါင်း24နိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း192ယောက်ရှိတယ်လို့တည်ပြုနိုင်ခဲ့ပါတယ်။ VOA သတင်းတောက်မာရီယာမာတဲလိုပြပုတ်ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးတဲ့အနေနဲ့အရေးကြီးမလို့ရဲ့ဖက်အိမ်ပြင်မထွက်ကြဘူး။တရုတ်ဆွေရကအမိန့်ထုတ်ထားပါတယ်။တရုတ်မျိုးသားကျန်းမာရေးကော်မရှင်ပြောခွင့်ရဆောင်ရှူလီက
現有重症病例3200
ဆွေရတဲ့အခြေအနေရှိတဲ့လူနာကတော့3219ယောက်ရှိပြီးတော့သေဆုံးတဲ့သူက490ပါ692ယောက်ကတော့ယောဂကုသပေးနိုင်ခဲ့ပြီးသူတို့အခုဆေးရုံကနေဆင်းသွားကြပါပြီ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတာကြောင့်ကမ္ဘာတဝန်းမှာလည်းဆွေးနွေးနေကြပြီးတော့ဗိုင်းရပ်စ်ကူးစက်ခံထားရသူ10ဦးအပါအဝင်ခီးသည်3900တင်ဆောင်ထားတဲ့အပျော်စီးသင်္ဘောကိုဂျပန်ကန်ယူရမ်းမှာကြောက်ချရန်နာခိုင်းထားပါတယ်။ခီးသည်တွေလည်းသူတို့ခန့်မှာပဲနှစ်ပတ်ကြာနေကြမှာပါ။ခီးသည်တဦးဖြစ်တဲ့ဒေးဗစ်အေဘယ်က
We are quite fortunate that we have got
အခန်းကအပြင်ဝရန်တာကိုထွက်ဖို့အပေါက်ပါတော့တော်ပါသေးတယ်။ဒီကောင်းဒီတန်းရပြီးတော့နေသားလို့ရှိရင်နေဘူးသားထွက်လို့လည်းရပါတယ်။ဒီလိုဝရန်တာမပါတဲ့အခန်းကခီးသည်တွေကိုတော့ကုချင်းစာမိပါတယ်။သူတို့မှာသဘောဝအလင်းရောင်လည်းမရဘူးလို့လီကောင်းဒီတန်းလည်းမရပါဘူး
။တရုတ်နိုင်ငံကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသားယာနဲ့ချီလဲပိုတဟူးနေကကယ်လီဖိုးနီးယားပြည်နယ်ကိုရောက်ရှိလာပြီးသူတို့တွေကိုစစ်ခန်းမှာနှစ်ပတ်ကြာတိကျခွဲနေထိုင်စေမှာပါ။ ကွန်ဂရက်လွှတ်တော်မှာပုံတုံးနေ့ကကျင်းပတဲ့ကြားနာပွဲမှာတော့အမေရိကန်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတာကိုမေးခွန်းထုတ်ကြပါရစေ။ John Hopkins Tech သို့ကျန်းမာရေးစင်တာကဂျနီဖာနက်ဇူကအခုလိုပြောပါရစေ။
Simply put, this virus is spreading too quickly and too silently.
Yoga kusa mu miyana na kusa khan la ya da ko ma ti da. Be nai ngan nwe ma hlin hlin myan myan kusa ni le. Be ma raw ma kusa te bu le so ra ko saung chi de niya ma le. Akan tat twi shi ni ba de.
Yoga pya mwa mu ko thin chou pu so yin nai ngan a lon tat nyi le nyi saung ya cha pu le tai twa ni cha da wa. WHO nyun cha yin mu chou Tedros Ghebreyesus ka
Today we're launching a strategy prepared.
Yoga kusa mu ko da si bo kusa khan ya da rwe ko ti nai bo.ယူဟာမြောက်ပြင်ဆင်မှုတွေကိုဒီနေ့စတင်လိုက်ပါပြီ။နောင်လာမယ့်3လအတွက်ဒေါ်လာ685တန်သုံးဆွဲဖို့ပန်ကြားထားပါတယ်
။တရုတ်နိုင်ငံပေါ်သာအာရုံမထားကြစေလို့ပဲတခြားဆင်းရဲတဲ့နိုင်ငံတွေမှာလည်းကူးစက်ပြန်ပွားမှာကိုသတိထားဖို့လိုအပ်ကြောင်းသူကထောက်ပြသွားပါတယ်ခင်ဗျာ
။ရှင်းပြည်နယ်ဘလောဝမြို့နယ်နဲ့ရခိုင်ပြည်နယ်တွင်မြို့နယ်၈မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VOA သောတာရှင်တွေအနေနဲ့ယူဆပါသလားအခုလို့အင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ရောယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-232-382-999လေး email လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။အားလုံးဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုနှိတ်ခေါ်ပါခင်ဗျာ။
သမက်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့တမန်နှုတ်ဆော်ပါရရှင်အခုအမေရိကန်သမ္မတအပေါ်မှာတရားစွဲထားတဲ့အမှုအပြစ်မရှိကြောင်းမဲခွဲဆုံးဖြတ်ခဲ့တဲ့အကြောင်းကိုပြောပြပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်မှာအာဏာလွှဲသုံးစားလုပ်မှုလွတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့အရေးယူဖို့တရားစွဲထားတာကိုအထက်လွှတ်တော်ကသမ္မတမှာအပြစ်မရှိကြောင်းဆုံးဖြတ်လိုက်ပါတယ်အာဏာလွှဲသုံးစားလုပ်မှုနဲ့တရားစွဲထားတာကိုအထက်လွှတ်တော်မှာမဲခွဲခဲ့တာမှာထောက်ခံမဲ52မဲကန့်ကွက်မဲ48မဲလွတ်တော်လုပ်ရငန်းတွေကိုနှောက်ယှက်မှုနဲ့တရားစွဲတာမှာတော့ထောက်ခံမဲ53မဲကန့်ကွက်မဲ48မဲနဲ့သမ္မတကိုတရားသေးလွှတ်ပေးဖို့အထက်လွှတ်တော်ကဆုံးဖြတ်ခဲ့တာပါဒီအကြောင်း VOA သတင်းတောက် Catherine Gibson ပြပို့ထားတဲ့သတင်းကိုကိုရန်တိုင်ကပြောပြပေးပါမယ်ရှင်
။အမေရိကန်အထက်လွှတ်တော်မှာမဲခွဲတဲ့အခါမှာသမ္မတထရမ့်မှာပြစ်မရှိဘူးလို့အများစုကဆုံးဖြတ်ခဲ့တာကြောင့်သမ္မတထရမ့်ဟာသမ္မတအဖြစ်နဲ့ဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ
်။ President of the United States is not guilty as charged in the first
American Donald Trump မှာအပြစ်မရှိကြောင်းအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။တက်လွှတ်တော်မှာမဲခွဲကြတာမှာပါတီလိုင်းပေါ်မှာအခြေခံပြီးလုံးဝနီးပါးမဲခွဲခဲ့ကြတာဖြစ်ပါတယ်။ Donald Trump မှာ Ukraine ကို American ကပေးရမယ့်အကူအညီတွေအတွက် Ukraine နိုင်ငံအနေနဲ့လာမယ့် 2020 American Donald ရွေးကောက်ပွဲမှာသူနဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်တဲ့ Democrat Party ဘက်က Joe Biden နဲ့တားဖြစ်သူ Hunter Biden ကို Ukraine ဘက်ကစုံစမ်းပေးဖို့တောင်းဆိုခဲ့ပြီးသူ့ရဲ့နိုင်ငံရေးအကျိုးမြတ်အတွက် American Democracy ကိုထိကိုက်အောင်လှုံ့ဆော်ခဲ့တယ်လို့ Democrat တွေဘက်ကပြောပါတယ်။ Doug Jones ဟာ Democrat အထက်လွှတ်တော်အမတ်ဖြစ်ပါတယ်
။ President's actions demonstrate a belief that he is above the law.That Congress has no power whatsoever.
သမရရဲ့လုပ်ရည်တွေကသူဟာဥပဒေရဲ့အထက်မှာရှိနေပြီး Congress လွှတ်တော်မှာသူ့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စစ်ဆေးနိုင်တဲ့အာဏာမရှိဘူးဆိုတာကိုပြသနေတယ်လို့သူ့ဘက်ကယုံကြည်နေပါတယ်
။သမရထွန်းမှာ American သမိုင်းမှာအောက်လွှတ်တော်ကနေအရေးယူပြစ်ပေးဖို့တရားစွဲဆိုခံရတဲ့တတိယမြောက်သမရဖြစ်ပါတယ်။ဒါမဲ့လည်း Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ကသမရထွန်းကိုအပြစ်မရှိဘူးဆိုပြီးတရားသေးလွှတ်ဖို့ဆုံးဖြတ်ထားတယ်ဆိုတာကတော့မျှော်လင့်ထားပြီးသားဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီမိုကရက်ထက်လွှတ်တော်မှာကာမလာဟဲရစ်ကတော့
Donald Trump is going to get away with abusing his position of power for personal gain.
ဒါနဲ့ Trump ဟာအနာလွဲသုံးစားလုပ်တာတွေလွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်တာတွေအတွက်အပြစ်ပေးခံရမှာမဟုတ်ပါဘူး။ပြီးတော့သူ့မှာအပြစ်မရှိဘူးလို့မှားယွင်းစွာပြောဆိုနေတာပါ။ထက်လွှတ်တော်အမတ်အများစုကလည်းသူ့ကိုအပြစ်မရှိဘူးလို့ဆုံးဖြတ်လိုက်တာကြောင့်သူ့အနေနဲ့အပြစ်ပေးခံရမှာမဟုတ်ပါဘူး။
ဒါမဲ့လည်းသမ္မတထရမ့်ရဲ့ Republican Party ဝင်တွေကတော့အဲ့လိုမမြင်ကြပဲသမ္မတထရမ့်ဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာတဲကနေလှုပ်ဆောင်တာသာဖြစ်တယ်ဆိုပြီးတော့ရှုမြင်နေကြပါတယ် Republican ထက်လွှတ်တော် Matt John Cornyn ကတော့
Removing the president from office for asserting long recognized and constitutionally grounded privileges
ဖွဲ့စည်းပုံအရအတိမတ်ပြုထားတဲ့အခွင့်အရေးကိုအသုံးချပြီးတော့သမ္မတကိုဖယ်ရှားဖို့အတွက်လှုပ်တာဟာတိတ်ကိုအန္တရာယ်များတဲ့ထုံးတမ်းဆင်လာကြီးဖြစ်လာနိုင်ပါတယ်
သမ္မတထရမ့်ရဲ့လောရည်တီဟာမတင်တော်ဘူးလို့ Republican တချို့ကအတိမတ်ပြုလက်ခံထားမိလဲသမ္မတကိုအရေးယူအပြစ်ပေးဖို့ကတော့တိတ်ကိုပြင်းထန်လွန်းတယ်လို့မြင်နေကြပါတယ်။ဒါပေမဲ့လည်း American သမိုင်းမှာပထမဆုံးအနေနဲ့သမ္မတထရမ့်ရဲ့ Republican Party ကအထက်လွှတ်တော်အမတ် Mitt Romney ကတော့သမ္မတထရမ့်ကိုအရေးယူဖို့အတွက်ထောက်ခံကြောင်းမဲပေးခဲ့ပါတယ
်။ It was a flagrant assault on our electoral rights, our national security,and our fundamental values.
ဒါကျွန်တော်တို့ရဲ့ရွေးကော်ပွဲဆိုင်ရာခွင့်ရေးတွေမြို့သားလူကြုံရေးနဲ့ခြေကံတန်ဖိုးတွေကိုတက်ခိုက်လိုက်တာဖြစ်ပါလေ။ရွေးကော်ပွဲမှာနိုင်ရဖို့အတွက်အကြမ်းလိုက်စားတာကကျွန်တော်တို့ကိုယ်တိုင်ကျန်းသစ်သာချိန်ဆထားတာကိုအကြီးမားဆုံးချိုးဖောက်လိုက်တာဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။တက်လတော်အမတ် Romney ကအခုလိုမဲပေးလိုက်တဲ့အတွက်သမ္မတ Trump အနေနဲ့သူ့ကို Republican Party တစ်ခုလုံးကတခဲနဲ့ထောက်ခံခဲ့တယ်လို့ပြောလို့တော့မရတော့ပါဘူး။ဒီမိုကရက်တွေကတော့ Republican တွေဘက်ကသက်တည်တွေခေါ်ဖို့ကိစ္စကိုတားဆီးတာဟာအထက်လွှတ်တော်ရဲ့ကြားနာမှုကိုတရားမဝင်ဖြစ်စေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။လာမယ့်2020သမ္မတရွေးကောက်ပွဲမှာတော့သမ္မတ Trump ရဲ့လောရည်တွေနဲ့ပတ်သက်ပြီး American ပြည်သူတွေကမဲပေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒီမိုကရက်တွေအနေနဲ့အရင်မျိုးသားလုံခြုံရေးကြံပေးဟောင်း John Bolton ကိုစစ်ဆေးနိုင်ဖို့အပါအဝင်စုံစမ်းမှုတွေလုပ်ပြီးသမ္မတကိုအရေးယူနိုင်ဖို့ဆက်ကြိုးစားသွားမယ်လို့သမ္မတကိုဆွဲချက်တင်ခဲ့တဲ့အောက်လွှတ်တော်အမတ် Jerry Nadler ကတော့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဥဟောင်ခင်းရဲ့မြန်မာအရေးတုံသက်ချက်ကိုရိုနာဗိုင်းရပ်စ်အကြောင်းကာကွယ်ကုသမှုဆိုင်ရာကျန်းမာရေးစီစဉ်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုနှာစင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။သမရတော်နဲ့ထွက်မှာအပြစ်မရှိတဲ့အကြောင်းထက်လွတ်တော်ကဗိုလ်ထုနေမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာသမရကအင်ဂျီတော်ကနေနိုင်ငံကိုစကားပြောဖို့ရှိပါတယ်။သူ့မှာအပြစ်မရှိတဲ့အကြောင်းဆုံးဖြတ်ချက်ထွက်လာပြီးနိုင်ပန်းတွေအတွင်းမှာပဲအခုလိုစကားပြောမဲ့အစီအစဉ်ကိုသမရကထွက်တာမှကြေညာတာပါ။လောက်တန်တရားဆွဲဆိုမှုအပေါ်ကျွန်တော်တို့နိုင်ငံရဲ့အောင်ပွဲဖြစ်တယ်လို့သမရကထွက်တာမှရေးပါတယ်။အမေရိကန်ပြည်တော်စုမှာပြည်တွင်းအကြမ်းဖက်ဝါဒီတွေကြောင့်သေဆုံးမှုဟာ1995ခုနှစ်ကတည်းကဆိုရင်ပြီးခဲ့တဲ့နှစ်ကအများဆုံးဖြစ်တယ်လို့ FBI အကြီးအကဲကပြောပါတယ်။2019ခုနှစ်တွင်မြင့်တက်လာခဲ့တဲ့တိုက်ခိုက်မှုရေအတွက်ကြောင့်ပြည်တွင်းမှာအကြမ်းဖက်ဝါဒီတွေနဲ့အမုန်းတရားအခြေခံသူတွေရဲ့တိုက်ခိုက်မှုရန်ဆက်ရှိနေစေဆိုတာကိုအထင်ရှားပြနေတယ်လို့ FBI ညွှန်ကြားရေးမှူးကအောက်လွှတ်တော်တရားရေးကော်မတီကျန်းနာပေါ်မှာပြောသွားတာပါ။လူမျိုးဘာသာကွဲပြားမှုကြောင့်တိုက်ခိုက်တာတွေကိုနှိမ်နင်းနိုင်ဖို့ FBI ကဦးစားပေးလုပ်နေတယ်လို့လည်းသူကပြောပါတယ်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်နောက်ထပ်83ယောက်သေဆုံးသွားတဲ့အတွက်ဒီကနေ့ကြာသပတေးနေ့မှာသေဆုံးသူ960ကျော်ရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံတွင်းမှာတင်ဗိုင်းရပ်စ်ပိုးကူးစက်နေသူကလည်း28000ကျော်သွားပြီလို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ပြည်ထောင်စုဝန်ကြီးတိအဖြစ်ဒုတိယဗိုလ်ချုပ်ကြီးဆွတ်တုကိုခံထားဖို့သမရဦးဝင်းမြင့်ကအကြောင်းကြားထားတယ်လို့ပြည်ထောင်စုလွှတ်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အရင်ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကိုမူလစစ်ဖက်တာဝန်တွေပြန်ထမ်းဆောင်ခွင့်ပြုလိုက်တယ်လို့ဖေဖော်ဝါရီလ4ရက်နေ့ဆွဲနဲ့သမ္မတဦးဝင်းမြင့်အမိန့်ထွက်ခဲ့ပြီး2ရက်ကြာမှာအခုလိုဝန်ကြီးတစ်အဖြစ်ခံထားဖို့ရထားတဲ့သူကိုပြည်အောင်စုတော်ကိုသမ္မတကပေးပို့လိုက်တာဖြစ်ပါတယ်ခင်ဗျာ
ဖေဖော်ဝါရီလ6ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာဖြစ်ပါတယ်အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဂျိုဂေဖြစ်ပါတယ်ရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း8/17 နဲ့ Mia Set 3တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is